ဥရုယာဒီပြန်လဲမှုဆိုင်ရာ2015ပါရီသဘောတူညီချက်ပြင်ဆင်ဖို့စီးမင်းသက်တွေကိုပိုလန်နိုင်ငံမှာဥရုယာဒီပြန်လဲမှုဆိုင်ရာကုလသမဂ္ဂအစည်းအဝေးတွေမှာနှစ်ပတ်ကြာအကြိမ်နဲ့ညှိနှိုင်းဆွေးနွေးကြပြီးနောက်ပိုင်းမှာတော့ကမ္ဘာတစ်ဝှမ်းကခေါင်းဆောင်တွေသဘောတူထားတဲ့စီးမင်းသက်တွေကိုစနေနေ့မှာထုတ်ပြန်လိုက်ပါတယ်နိုင်ငံပေါင်း100ကျော်ကတန်တမန်တွေနဲ့ဝင်ကြီးတွေဆွေးနွေးခဲ့တဲ့သဘောတူညီချက်ကိုဒီအစည်းအဝေးပွဲတွေရဲ့ဥက္ကဋ္ဌပိုလန်နိုင်ငံရဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာဒုဝန်ကြီးမီကဲလ်ကော်တီကာကပိုလန်နိုင်ငံတောင်ပိုင်းမြို့ကတ်တိုဗီရှေမှာစနေနေ့တော့ဟာတည်ပြလိုက်တာလည်းဖြစ်ပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့နိုင်ငံတစ်ခုချင်းစီရဲ့ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုနှုန်းကိုပုံမှန်လင်းလင်းတင်ပြဖို့နဲ့တိတိတသာရှော့ချနိုင်အောင်ဆောင်ရွက်ဖို့တင်းကြပ်တဲ့စီမင်းစည်းကမ်းတွေချမှတ်ရေးကုလသမဂ္ဂအစည်းအဝေးပွဲတွေကလည်းဆွေးနွေးခဲ့ကြရလဲဖြစ်ပါတယ်။အကယ်၍2030ပြည့်နှစ်ထိမှကာဗွန်ဒိုင်အောက်ဆိုက်လိုဓာတ်ငွေတွေထုတ်လုပ်မှုကိုတိတိတသာမလျှော့ချနိုင်ဘူးဆိုရင်တော့အလွန်ဆိုးရွားတဲ့ကမ္ဘာကြီးပြည်နှွေးလာမှုဘေးရန်ကိုရင်ဆိုင်ရနိုင်တဲ့အကြောင်းသိပ္ပံပညာရှင်တွေကပြောဆိုထားပါတယ်။ကာဗွန်ထုတ်လုပ်မှုနဲ့ပတ်သက်ပြီးတော့နိုင်ငံအချင်းချင်းကြားအပေးအယူညှိနှိုင်းမဲ့ကိစ္စနဲ့ကမ္ဘာကြီးပြည်နှွေးလာမှုတားဆီးရေးအတွက်ပို့ပြီးတော့ထိထိရောက်ရောက်ဆောင်ရွက်ရမယ့်ကိစ္စတွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့ကိုတော့ဒီအစည်းအဝေးကရွှေ့ဆိုင်းထားပါတယ်။